This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ9ရက်နေ့ရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရေးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီးရေဒီယို NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ပြည်သူ့ကာကွယ်ရေးတပ်မတော်ရန်ကုန်စစ်ဌာနအထူးချိန်မုန်းရေးတပ်ဖွဲ့မှရဲဘော်များရဲ့စုဖွဲ့လေ့ကျင့်နေမှုပုံရိပ်များထုတ်ပြန်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်ရန်ကုန်စစ်ဌာနအထူးချိန်မုန်းရေးတပ်ဖွဲ့မှရဲဘော်များရဲ့စုဖွဲ့လေ့ကျင့်နေမှုပုံရိပ်များကိုဇူလိုင်လ6ရက်မှာထုတ်ပြန်လိုက်ပါတယ်ဇူလိုင်လ6ရက်မှာပြည်သူ့ကာကွယ်ရေးတပ်မတော်ရန်ကုန်တိုင်းစစ်ဌာနအထူးချိန်မုန်းရေးတပ်ဖွဲ့မှရဲဘော်များရဲ့စုဖွဲ့လေ့ကျင့်နေမှုပုံရိပ်များကိုအများပြည်သူသိရှိနိုင်ရန်ထုတ်ပြန်အပ်တယ်လို့ရန်ကုန်တိုင်းစစ်ဌာနကဖော်ပြပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ရှိရဲဘော်များကိုလက်တလုံးမှာမုံမှန်တင်နှဲများနဲ့လက်နက်တပ်ဆင်မှုများဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကျောင်းလာမြို့နယ်ရွာကုန်းကြီးရွာနီအားတရဦးတက် Jet Fighter တစ်စီးဖြင့်အကြောင်းမဲ့လေကြောင်းတိုက်ခိုက်တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းကျောင်းလာမြို့နယ်ရွာကုန်းကြီးရွာနီအားတရဦးတက် Jet Fighter တစ်စီးဖြင့်စစ်ကောင်စီတပ်မှအကြောင်းမဲ့လေကြောင်းတိုက်ခိုက်ခဲ့ပါတယ်။ဇူလိုင်လ6ရက်မနက်ပိုင်းမှာကျောင်းလာမြို့နယ်ရွာကုန်းကြီးရွာနီအားတရဦးတက် Jet Fighter တစ်စီးဖြင့်အကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရမှာပြည်သူပိုင်ရေနံဂျက်ဘူတစ်ခုကားစိုက်ကဲများနဲ့ရေနံပေပါအမြောက်များပျက်စီးဆုံးရှုံးခဲ့ကြောင်းကျောင်းလာကံမလူတက်ကြွလှုပ်ရှားသူများအဖွဲ့ကံမလူခရိုင်ကအတည်ပြုထားပါတယ်။ဇူလိုင်လ5ရက်မနက်ပိုင်းကလည်းကံမလူမြို့နယ်အလဲကုန်းရွာမှထွက်လာတဲ့စစ်ကောင်စီတပ်အင်အား30ခန့်ဟာလွင်ကြီးရွာကိုရောက်ရှိနေပြီးပြည်သူပိုင်နေအိမ်များအားအကြမ်းဖက်မီးရှို့ဖျက်ဆီးခဲ့ကြပါလေခင်ဗျာအခုတကားတပိတ်ချင်းမြို့နယ်ကွင်း29ခေါက်ကွင်းအားကလစတာဘုံသီးများအုံပြုပြီးစကားဆတက်ကလေချောင်းတက်ခဲ့မှု2ချိန်ပြုလုပ်ခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်တပိတ်ချင်းမြို့နယ်ကွင်း29ခေါက်ကွင်းအားကလစတာဘုံသီးများအုံပြုပြီးစစ်ကောင်စီတပ်ကလေချောင်းတက်ခဲ့မှု2ချိန်ပြုလုပ်ခဲ့တယ်လို့ပြည်ဦးလေပကဖကဖော်ပြပါတယ်2025ခုနှစ်ဇူလိုင်လ6ရက်နေ့ညနေ 4:26 မိနစ်နဲ့ 4:32 မိနစ်အချိန်တို့မှာအကြမ်းဖက်စစ်ကောင်စီတပ်ဟာမိထီလာလေတပ်မှတက်လာတဲ့ Jet Fighter တစ်စီးဖြင့်တပိတ်ချင်းမြို့နယ်ကွင်း29ကောက်ကွင်းအား Cluster ဘုံသီးများအုံပြုပြီးလေကြောင်းတိုက်ခိုက်မှု2ချိန်ပြုလုပ်ခဲ့တယ်လို့အတည်ပြုဖော်ပြပါတယ်။အဲဒီလေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူများအထူးကဲ့မရှိပေမဲ့လည်းပြည်သူတွေအနေနဲ့စစ်ကောင်စီနဲ့ဝေးရာမှာနေထိုင်ကြဖို့နဲ့လေကြောင်းရန်ကာကွယ်နိုင်ဖို့အတွက်ပုံကူချင်းများတူးထားကြရန်နှိုးဆော်ထားပါတယ်ခင်ဗျာ။ကုဒ်ကတင်ဆက်ပေးမယ့်တဲ့ရင်ကတော့မာနယ်ဘလော့ဒေတာရရှိရေးစစ်စင်ရေးအကောင့်ထည့်ဖော်ခဲ့ကြတဲ့တပ်မှု2ဦးအားကော်တူးလီရဲစွမ်းတပ်တီစုရစိတ်ချိမြင့်နေဆိုတဲ့သတင်းပဲဖြစ်ပါတယ်။မာနယ်ဘလော့ဒေတာရရှိရေးစစ်စင်ရေးအကောင့်ထည့်ဖော်ခဲ့ကြတဲ့တပ်မှု2ဦးအားကော်တူးလီရဲစွမ်းတပ်တီစုရစိတ်ချိမြင့်ပေးရခဲ့တယ်လို့ KNU ဗဟိုကဇူလိုင်လ9ရက်မှာသတင်းထုတ်ပြန်ပါတယ်။ KNU ကရင်မျိုးသားစီယုံဌာနချုပ်ဟောင်းမာနယ်ဘလော့မှာနှစ်30ကြာတက်ဆွဲထားတဲ့ဗျူဟာစခန်းအဆင့် .93 အကြမ်းဖက်စစ်ကောင်စီစခန်းကိုပြန်လည်ရရှိရန်စနစ်တကျစီမံပြီးအောင်ပွင့်တဲ့အတူစစ်စင်ရေးကိုဥဆောင်အကောင့်ထည့်ဖော်ခဲ့ကြတဲ့ဒုတိယဗိုလ်မှူးကြီးစောခင်လေးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဌာနချုပ်ပျောက်ကြားတပ်ဖွဲ့တာဝန်ခံနဲ့ဒုတိယဗိုလ်မှူးကြီးစောတင်မြင့်ထူးတပ်မဟာ9တိုင်းရင်22တိုင်းရင်မှုတို့နှစ်ဦးကို2025ခုနှစ်ဇူလိုင်လ5ရက်နေ့ကရင်မျိုးသားတပ်မတော်နေကကော်တူးလီရဲစွမ်းတပ်တီစုတစိအားချီးမြှင့်ဂုဏ်ပြုခဲ့ပါတယ်အလားတူမာနယ်ဘလော့ဒေတာရရှိရေးစစ်စင်ရေးမှာရွရွချွချွတိုက်ပွဲဝင်ခဲ့ကြတဲ့အောင်ပွဲရစစ်တီတော်များကိုလည်းကရင်မျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဌာနချုပ်မှာ ကွန်ပျူမှတ်တမ်းလွှာများချိမြင့်ခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အောင်ပွဲညံစီရှမ်းရုံမနှင့်ကရင်နီကမ်ပိန်းပြည်သူများဝန်းရံပေးကြဖို့နှိုးဆော်တဲ့သတင်းပဲဖြစ်ပါတယ်။အောင်ပွဲညံစီရှမ်းရုံမနှင့်ကရင်နီကမ်ပိန်းပြည်သူများဝန်းရံပေးကြဖို့နှိုးဆော်လိုက်ပါတယ်။ကျွန်တော်တို့ SSNTF KNDF viewer အမှတ်9ရဲ့စီးရီးလိုအပ်ချက်တွေအတွက်စီစဉ်ပြုလုပ်တဲ့အောင်ပွဲညံစီရှမ်းရုံမနှင့်ကရင်နီကမ်ပိန်းကိုဖွင့်လှစ်လိုက်ပြီပဲဖြစ်ပါတယ်။ထောက်ပံ့ငွေတွေကိုလည်းစတင်လက်ခံနေပါပြီလို့အတိပေးဆိုထားပါတယ်။အောင်ပွဲညံစီရှမ်းရုံမနှင့်ကရင်နီကျပ်သိန်း1000ကမ်ပိန်းဟာဆိုရင်အရေးပေါ်စီးရီးလိုအပ်ချက်တွေဖြစ်တဲ့လက်နက်ခဲယမ်းများ၊ဂျမ်ပါများ၊ဒရုန်းများ၊ထုတ်လုပ်ရေးပစ္စည်းများ၊စက်သွေးရေးဆက်များ၊မော်တော်ယာဉ်များနဲ့ဆေးဝါးများစတဲ့စီးရီးလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ရာရည်ရွယ်ပြုလုပ်တဲ့ကမ်ပိန်းပဲဖြစ်ပါတယ်။ SSNDF, KNDF ယူအမှတ်9အနေနဲ့အခုလက်ရှိကရင်နီနဲ့ရှမ်းတောင်ဒေသတိုက်ပွဲတွေမှာအရေးပေါ်စစ်ဆင်ရေးများပေါ်ဆောင်ရရှိနေပါတယ်။အောင်ပွဲညံစီရှမ်းရုံမနှင့်ကရင်နီကမ်ပိန်းကိုစလိုက်လာတော့ရင်ဒီမှာစတင်ဖွင့်လက်က45ရက်ကြာပြုလုပ်သွားမှာဖြစ်တယ်လို့သိရပါတယ်။ GNI အဆက်ရှမ်းတောင်ဒေသဟာဆိုရင်စည်ရေးအရမဟာဗျူဟာမြောက်ရေးပါတဲ့ဒေသတစ်ခုလည်းဖြစ်ပြီးတော်လိုင်းအင်အားစုတွေရဲ့စုမှုနယ်မြေဖြစ်လာဖို့အင်မတန်မှအရေးကြီးကဒီဒေသမှာစစ်ကောင်စီအပြင်စစ်ကောင်စီဘက်မှရှိနေတဲ့ PNO ကိုပါတိုက်နေရတာလည်းဖြစ်ပါလေခင်ဗျာ။အခုတင်ပြခဲ့တဲ့စည်ရေးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါလေခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့မတရားမှုမှန်သမျှရှေ့ဆုံးကတွန်းလှန်ပါဝင်ခဲ့ကြတဲ့ကျောင်းသားလူငယ်တူဟာဒီကနေ့တော်လန်ရေးမှာလဲပြည်သူလူထုနဲ့ပူးပေါင်းကရှေ့တန်းမှာဥဆောင်ဥရွက်ပြုပြီးတော့ရေဝန်းစွာတော်လန်နေကြတယ်လို့အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မတရားမှုမှန်သမျှရှေ့ဆုံးကတွန်းလှန်ပါဝင်ခဲ့ကြတဲ့ကျောင်းသားလူငယ်တူဟာဒီကနေ့တော်လန်ရေးမှာလဲပြည်သူလူထုနဲ့ပူးပေါင်းကရှေ့တန်းမှာဥဆောင်ဥရွက်ပြုပြီးတော့ရေဝန်းစွာတော်လန်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရကဇူလိုင်လ9ရက်နေ့မှာကြာရောက်တဲ့63နှစ်မြောက် 7 July ကျောင်းသားအရေးတော်ပုံနေ့အခမ်းအနားကိုပေးပို့တဲ့တောင်းလွန်မှာဖော်ပြထားပါသည်။1962ခုနှစ်မလာ၂ရက်နေ့မှာအကျန်းဘတ်စစ်ကောင်းဆောင်နေဝင်ဦးဆောင်တဲ့စစ်အုပ်စုဟာလူထုရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုအင်အားသုံးပြီးတော့ဖျောက်ချခဲ့ရုံမျှမကတက္ကသိုလ်အဥပဒေကိုဖျက်သိမ်းကာကျောင်းသားများရဲ့လွတ်လပ်ခွင့်ကိုဖိနှိပ်ခဲ့ပြီးတော့ရန်ကုန်တက္ကသိုလ်ဝင်းအထွေမှရှိတဲ့တမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံကိုလည်းရဲရဲဆက်ဆက်ဘုံခွဲဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါသည်။ဤလှုပ်ဆောင်ချက်များဟာကျောင်းသားလူငယ်တို့ရဲ့ဒီမိုကရေစီလိုလားတဲ့စိတ်ဓာတ်နဲ့လွတ်လပ်ခွင့်ကိုဖျက်ဆီးရန်ကြိုးပမ်းခြင်းဖြစ်ပြီးတော့တမဂ္ဂအဆောက်အအုံကိုသာဖြိုလို့ရမယ်။အမောင်တို့ရင်ထဲကတမကစိတ်ထက်ကိုတော့ဘယ်သူမှဖြူလို့မရပါဘူးဆိုတော့ဆရာကြီးသခင်ကိုတော်မိုင်းရဲ့အဆူအမင့်အတိုင်းကျောင်းသားလူငယ်တို့ရဲ့တမကစိတ်ထက်ဟာကာလကြာမြင့်ခဲ့ပြီဖြစ်တော်လေဒီကနေ့တိုင်ရှင်တန်လေးရှိပြီတော့ခေအဆက်ဆက်တော်လိုင်းများအတွက်ခွန်အားသင့်များဖြည့်ဆည်းပေးနေတာကိုအထင်ရှားတွေ့မြင်နိုင်တယ်လို့တောင်းလာမှာဖော်ပြထားပါတယ်2021ခုနှစ်မှာပေါ်ပေါက်ခဲ့တဲ့ပြည်သူ့ຫນွေဦးတော်လိုင်းကြီးမှာလေအကြမ်းဖက်စစ်ကောင်းဆောင်မင်းအောင်လှိုင်ရဲ့စစ်အုပ်စုဟာလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရထံမှအာဏာကိုအတ္တမလူယူရန်ကြိုးပမ်းခဲ့ပြီးတော့ဤကာလဟာကျောင်းသားကျောင်းသူများရဟန်းရှင်လူများနဲ့တိုင်းရင်းသားများအားလုံးကိုလက်နက်ဖြင့်ချင်းချောက်ခြင်းဖမ်းဆီးတပ်ဖြတ်ခြင်းထောင်တွင်းအချင်းချခြင်းအသက်အိုးအိမ်စီးဆင်းများကိုမိရှုဖျက်ဆီးခြင်းများဖြင့်ဖက်စစ်ဆန်ဆန်ဖိနှိပ်မှုများအဆိုးဝါးဆုံးဖြစ်ပွားခဲ့တဲ့တမိုင်းဝင်ကာလတစ်ခုဖြစ်တယ်လို့ဆိုပါတယ်မတရားမှုမှန်သမျှရှေ့ဆုံးကတွန်းလှန်ပါဝင်ခဲ့ကြတဲ့ကျောင်းသားလူငယ်တူဟာဒီကနေ့တော်လန်ရေးမှာလည်းပြည်သူလူထုနဲ့ပူးပေါင်းကရှေ့တန်းမှာဥဆောင်ဥရွက်ပြုပြီးတော့ရဲဝန်းစွာတော်လန်ခဲ့ကြပြီးဤမျိုးဆက်သည့်ကျောင်းသားလူငယ်များရဲ့စူးစီးညီညွတ်မှုစံသစ်တီထွင်နိုင်စွမ်းနဲ့တိုင်းရင်းသားမှာမိတော်လန်ရေးအင်အားစုများနဲ့စည်းလုံးညီညွတ်စွာပူးပေါင်းဆောင်ရွက်နိုင်မှုတို့ကြောင့်ရက်ဆက်ကြမ်းကြုတ်တဲ့ဖက်စစ်ဝါဒကိုပြန်လည်အသက်သွင်းရန်ကြိုးပမ်းနေတဲ့စစ်အုပ်စုရဲ့ရန်တရားဟာတဖြည်းဖြည်းယုံရင်ပြည့်စည်လာနေပြီဖြစ်ပြီးတော့အောင်ပွဲလမ်းကြောင်းတို့ချီတက်နေပြီဖြစ်ကြောင်းအလေးနဲ့ယုံကြည်အပ်တယ်လို့တောင်းလွှာမှာဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့63နှစ်မြောက် 7 July ကျောင်းသားအရေးလှုပ်ရှားမှုနေ့တောင်းလွှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီပေးပို့တဲ့တရင်ကိုတင်ပြပေးပါမယ်အကြံဘက်စစ်အာဏာရှင်နေဝင်ဦးဆောင်တဲ့အာဏာသိမ်းစစ်အုပ်စုဟာ တက္ကသိုလ်ကျောင်းသားတို့အပေါ်ဖိနှိပ်ချုပ်ချယ်တဲ့ကျောင်းဆောင်စည်းကမ်း22ချပ်ကိုထုတ်ပြန်ခဲ့တဲ့အတွက်ကျောင်းသားတို့နဲ့ကျောင်းသားသမဂ္ဂများကစန့်ကျင်စင်တာပြရာမှ1962ခုနှစ်ဇူလိုင်လ9ရက်နေ့မှာဖြစ်ပွားခဲ့တဲ့ကျောင်းသားအရေးအခင်းဟာဒီကနေ့အချိန်မှာ63နှစ်မြောက်ပြည့်မြောက်ခဲ့ပြီဖြစ်တယ်လို့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီက63နှစ်မြောက် 7 ဇူလိုင်ကျောင်းသားလှုပ်ရှားမှုနေ့သို့ပေးပို့တဲ့သုံးလွှာမှာဖော်ပြထားပါသည်။ဇူလိုင်လ9ရက်နေ့ဟာမြန်မာတမိုင်းမှာဒီမိုကရေစီအတွက်အသက်ပေးခဲ့ရတဲ့ကျောင်းသားသူရဲကောင်းများကိုမွေးထုတ်ပေးခဲ့တဲ့အပြင်ဆီယနာရှင်တို့ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုတည်စီခဲ့တဲ့တမိုင်းဝင်နေ့တစ်နေ့လည်းဖြစ်တယ်လို့ဆိုပါရီမြန်မာတမိုင်းကအဆက်ဆက်မှာကျောင်းသားတို့ဟာမတရားမှုများကိုစန့်ကျင်တွန်းလှန်ရင်းရှေ့တန်းမှာဦးဆောင်ခဲ့ကြသူများဖြစ်ပြီးတော့ယခုလက်ရှိနွေဦးတော်လည်ကြီးမှာလည်းမျိုးဆက်တဲ့ကျောင်းသားလူငယ်တို့ဟာအကြံပေးဆီယနာရှင်များရဲ့ရက်ဆက်ကြမ်းကြုတ်မှုများစွာကိုအန်တူက၎င်းတို့ရဲ့ဘဝနဲ့အနာဂတ်ကိုပေးဆက်လျက်ဆီယနာရှင်စနစ်အဆုံးသတ်ရေးအတွက်မဆုတ်မနစ်ကြိုးပမ်းပါဝင်လျက်ရှိရမှာတိုင်းပြည်ပြုပြင်ပြောင်းလဲမှုများမှာကျောင်းသားလူငယ်တို့ရဲ့တာဝန်ယူလိုမှုတာဝန်သိမှုနဲ့တာဝန်ကျေပွန်မှုတို့ကိုထင်ရှားစွာမြင်တွေ့ရသည်မှာတိုင်းပြည်အတွက်ကြီးမားသောခွန်အားတစ်ရပ်ပင်ဖြစ်တယ်လို့ဖော်ပြထားပါသည်။ခေတ်အဆက်ဆက်ဒီမိုကရေစီခရီးလမ်းမှာကျောင်းသားလူငယ်များစွာကိုအကြံပေးဆီယနာရှင်များကနှီးလဲအမျိုးမျိုးဖြင့်ညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တော်လဲကျောင်းသားလူငယ်များရဲ့နှလုံးသားထဲမှာကိန်းအောင်လျက်ရှိတဲ့စစ်မှန်တဲ့ဒေါ်လန်ရေးစိတ်တက်ကူမှုမြည်သည့်အာနာရှင်စနစ်ကမှချုပ်ငင်းအောင်မလုဆောင်နိုင်ခဲ့ပေ7 July နေ့မှာကြဆုံသွားကြတဲ့ကျောင်းသားလူငယ်အာဇာနည်သူရဲကောင်းများနဲ့တကွခေတ်အဆက်ဆက်ဒီမိုကရေစီတိုက်ပွဲအတွင်ကြဆုံခဲ့ကြရတဲ့ကျောင်းသားလူငယ်အာဇာနည်သူရဲကောင်းအပေါင်းတို့အားဤတဝန်လွှာမှတဆင့်ဥညွန်အလေးပြုအပ်တယ်လို့ဖော်ပြထားပါသည်ပြည်သူလူထုအားလုံးညီညွတ်နေပါကမြည်သည့်အာနာရှင်စနစ်ကိုမဆူဖြိုချဖျက်ဆီးနိုင်မီမှာမလွဲဧကန်ပင်ဖြစ်ပြီးတော့ဆရာအာနာရှင်များဟာပြည်သူလူထုအချင်းချင်းအကြာတရှုသွေးခွဲမှုများလှုပ်ဆောင်ခြင်းဖြင့်ညဉ့်ညွတ်မှုပြိုကွဲစေရန်လှုပ်ဆောင်နေမှုများကိုပြည်သူလူထုအနေဖြင့်ဉာဏ်အမျှော်မြင်ကြီးစွာဖြင့်ရှောင်ရှားနိုင်ရန်အလွန်အရေးကြီးတယ်လို့တောင်းလွားမှာဖော်ပြပါရှိပါရယ်ခင်ဗျာအခုဆက်လက်ပြီးတော့ချင်းအမျိုးသားအချင်းချင်းကြားပြဿနာကိုနှစ်ဖက်တွဲဆောင်အဖြေရှာဖို့စူးစမ်းနေတဲ့အချိန်စီရင်နီးသုံးနာဟာဘယ်ဘက်ကပဲတုံတုံမှန်ကန်တဲ့ရွေးချယ်မှုမဟုတ်ဘူးလို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းအမျိုးသားအချင်းချင်းကြားပြဿနာကိုနှစ်ဖက်တွေးဆောင်အဖြေရှာဖို့ကြိုးစားနေတဲ့အချိန်မှာစီရင်နီးသုံးနာဟာဘယ်ဘက်ကပဲတုံတုံမှန်ကန်တဲ့ရွေးချယ်မှုမဟုတ်ဘူးလို့ချင်းပြည်နယ်အမျိုးသားလွှတ်တော်မဲဆန်သားနဲ့အမှတ်6အမျိုးသားလွှတ်တော်ကိုစလေဒေါက်တာငိုင်းတန်မောင်ကအတည်ပြုဆိုထားတာဖြစ်ပါတယ်။ပြဿနာတစ်ခုကိုအခြားနည်းလမ်းရှိသမျှနဲ့ဖြေရှင်းပြီးဖြေရှင်းမရနောက်ဆုံးမဖြေရှင်းလဲမရတဲ့အခြေအနေအချက်တဲရောက်မှသာစီရင်နည်းနဲ့ဖြေရှင်းရတာဖြစ်ပါတယ်။အခုချိန်ချင်းအမျိုးသားအချင်းချင်းကြားပြဿနာကိုနှစ်ဖက်ထွေးဆောင်ဖြေရှာဖို့စူးစမ်းနေတဲ့အချိန်စီရင်နည်းသုံးတာဟာဘယ်ဘက်ကပဲတုံတုံမှန်ကန်တဲ့ရွေးချယ်မှုမဟုတ်ပါဘူး။ဘယ်ရှုထောင့်ကပဲကြည့်ကြည့်စီရင်နည်းဆက်သုံးနေမယ်ဆိုရင်ချင်းအမျိုးသားရေးနဲ့ချင်းပြည်သူတွေအတွက်အကျိုးရှိတာလုံးဝလုံးဝမမြင်ပါဘူး။ဒါကြောင့်ချင်းပြည်သူတွေအကျိုးကိုကြည့်ပြီးတော့တွေးဆောင်ဆွေးနွေးအဖြေရှာတဲ့လမ်းကြောင်းကိုရွေးချယ်ကြဖို့လိုပါမယ်လို့ဆိုထားပါတယ်။စီရင်နည်းကိုတုံရင်ချင်းအမျိုးသားရေးနဲ့ချင်းပြည်သူတွေအတွက်အကျိုးမရှိဆုံးရှုံးမှုတွေကိုသာတေချာဖြစ်စေမယ်ဆိုတာတေချာနေတဲ့အတွက်ကြောင့်ဒီအမှန်တရားပေါ်ခြေခံပြီးတော့တွေးမြင်ခန်းစားဆုံးဖြတ်ချက်ချကြဖို့နှစ်ဖက်လက်နက်ကင်ခေါင်းဆောင်များကိုအလေးနဲ့တိုက်တွန်းအကြံပြုလိုတယ်လို့ဆိုထားပါတယ်ခင်ဗျာဆက်လက်ပြီးတော့ကျောင်းသားတို့တော်လည်ရေးတည်တန်းပါစီစာသားပါဘန်နာကိုချင်းမိုင်မှာရှိတဲ့စကားစားရဲ့ကောင်စီဝရုံးရှိချိတ်ဆွဲစင်တာပြတဲ့တရင်ကိုတင်ပြပေးပါမယ်။ကျောင်းသားတို့တော်လည်ရေးတည်တန်းပါစီစာသားပါဘန်နာကိုချင်းမိုင်မှာရှိတဲ့စကားစားရဲ့ကောင်စီဝရုံးရှိချိတ်ဆွဲစင်တာပြခဲ့ကြပါတယ်။ဇူလိုင်လ9ရက်နေ့မှာဘာဂါသာများဥဆောင်ပြီးတော့7 July အထိမ့်မဲ့အဖြစ် Long Life Students Revolution စာသားပါဘန်နာကိုချိတ်ဆွဲခဲ့တာလို့သိရပါတယ်။1962ခုနှစ်ဇူလိုင်လ9ရက်စစ်အုပ်စုခေါင်းဆောင်ဗိုလ်ချုပ်နေဝင်းရဲ့အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြကြတဲ့ကျောင်းသားကျောင်းသူများအားရန်ကုန်တက္ကသိုလ်ဝင်းအတွင်ရက်စက်စွာပြစ်ခတ်ဖြိုခွင်းခဲ့ပြီးတော့ဇူလိုင်10ရက်နေ့မနက်အာရုံတက်မှာကျောင်းသားသမဂ္ဂအဆောင်အားဘုံခွဲဖျက်ဆီးခံခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့43ကျင်းမြောက်ຫນွေဦးလက်ဖက်ရည်ဝိုင်းမှာအမေရိကန်ဒေါ်လာ1000ကျော်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံကနေလာစဉ်ဒေါ်လာရင်းရံငွေရှာဖွေပေးလျက်ရှိတဲ့ຫນွေဦးလက်ဖက်ရည်ဝိုင်းကနေ43ကျင်းမြောက်မှာအမေရိကန်ဒေါ်လာ1000ကျော်ရရှိတယ်လို့သတင်းရရှိပါရယ်။နှစ်ပေါင်း80ကျော်ရှိနေပြီဖြစ်တဲ့အာနာရှင်အမြင့်ပြည့်ရေးအထွက်ကသက်ဆိုင်ရာဒေါ်လာရင်းအဖွဲ့အစည်းအားလုံးကမိမိအတက်များကိုဖယ်ရှားချပြီးတော့အတူတကွပူးပေါင်းဆောင်ရွက်ချမှသာအောင်မြင်နိုင်ချမှဖြစ်တဲ့အတွက်စုစည်းညီညွတ်ကြစီလိုပါတယ်လို့ຫນွေဦးလက်ဖက်ရည်ဝိုင်းမိသားစုတာဝန်ခံတအူးက Radio NUG ကိုပြောပြထားပါသည်။လ 43ကြိမ်မြောက်နယူးလဖက်ရီဝိုင်မီသားစုမှဒီကနေ့ရောင်းရငွေအလူငွေလက်ခံရရှိမှုစုစုပေါင်းအမေရိကန်ဒေါ်လာ 11,939 ဒေါ်လာရရှိခဲ့တာဖြစ်ပြီးတော့ချက်ပြုတ်လှူဒန်းပေးတဲ့အလူရှင်များငွေသားအလူရှင်များအပင်ရောင်းချလှူဒန်းတဲ့မိတ်ဆွေများဝယ်သူအားပေးတဲ့မိတ်ဆွေများဝိုင်းဝန်းကူညီကြတဲ့မိတ်ဆွေများအားလုံးကိုကျေးဇူးတင်ရှိပါတယ်လို့နယူးလဖက်ရီဝိုင်မီသားစုကအသိပေးဆိုထားတာဖြစ်ပါတယ်။ဈေးရောင်းပွဲမှာကျောင်းသားလူငယ်ဂီတဝိုင်းနဲ့စိတ်ခွန်အားပေးတဲ့တခြင်းများလည်းဖျော်ဖြေခဲ့ကြတယ်လို့သိရပါတယ်။နယူးလဖက်ရီဝိုင်မီသားစုဟာလားစင်အစားအသောက်များအမေရိကန်ဆန်ဖရန်ဘေးအေရီးယားမှာချက်ပြုတ်ရောင်းချပြီးတော့မြန်မာပြည်မှာလိုအပ်တဲ့နေရာများကိုငွေကြေးများပြန်လည်ထောက်ပို့စီစဉ်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောင်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မူလီဝဒအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ဘင်္ဂလားပင်လယ်အော်မှာလီဘီယာနဲ့ရဝန်းတစ်ချိန်ဖြစ်ပေါ်နိုင်ပါတယ်မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုတစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်းအရှေ့ပိုင်း၊အေရဝတီတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးလေဝသဖြစ်စဉ်တွေအနေနဲ့အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်အနီးမှာလီဘီယာနဲ့ရေဝန်တစ်ခုဖြစ်ပေါ်နေပြီးအဆိုပါလီဘီယာနဲ့ရေဝန်ဟာလာမယ့်2ရက်3ရက်အတွင်းအနောက်အနောက်မြောက်ဘက်ကိုဦးတည်ရွေးရှားကဂျကန်ပြည်နယ်နဲ့ချာဟာတကာပြည်နယ်မြောက်ပိုင်းကိုဖြတ်ကျော်ဝင်ရောက်နိုင်ပါတယ်။အနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားလုံးကောင်းနေတာကြောင့်စကိုင်းတိုင်းအထက်ပိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်းအရှေ့ပိုင်း၊အေရဝတီတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးတဲထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်း၊လျက်စီးလက်ခြင်း၊မိုးကြိုးပစ်ခြင်း၊နေရာကွက်ပြီးမိုးကြီးခြင်း၊လျက်တပြက်ရေကြီးခြင်းနဲ့ကမ်းပြိုမြေပြိုခြင်းစတဲ့သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်သတိပြုနိုင်ဖို့တင်ပြအပ်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ဇူလိုင်လ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြို့မကန်ယူရန်တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။မနက်ဖြန်ဇူလိုင်လ၈ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြို့မကန်ယူရန်တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပါတယ်။ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းဤကဗျာကန်တာမှာမိုးတက်ငြိမ်ဦးရေးသားထားပြီးတော့ຫນွေဦးမှုဖက်ကြားထားတဲ့အမောင်ခေတ်သေးကရုပ်ရှင်ဆိုတဲ့တော်လိုင်းဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အမောင်ခေတ်သေးကရုပ်ရှင်ငါတို့တယုတ်ဆောင်နေရတဲ့တောကဆက်တယ်မှာသွေးဘလောက်ရဲတယ်လဲဆိုတာအဓိကအသက်တွေပဲလူအဲ့ရင်လက်မောင်းသွေးတွေဖောက်ထုတ်လိုက်သွေးစိမ့်ရှင်ရှင်ပန်းထွက်နေလေယုံကြည်ချက်ကပုံမှုခိုင်မြဲစောက်ပြဿနာတွေတလေကြီးကအဖို့အပေါင်းနဲ့လာတယ်တမိုင်းခီမဆုံးမီငါတို့လောက်ရက်ကိုဖွင့်ချခွင့်မရှိအဲ့စင်းစစ်တဲ့အကြောင်းပြချက်နဲ့အစပြောက်သွားနိုင်တယ်။ဆိုင်ကယ်စစ်ဖုန်းစစ်တဲ့ဆိုပြီးခွေးကိုက်ခံရနိုင်တယ်။ခွေးတွေကိုကြောက်လို့နောက်တွန့်သွားရင်သွေးတွေရဲတာအလကားဖြစ်သွားမယ်။ ခွေးကြိုက်မှာစိုးလို့ငိန်ဆင်းသွားရင်ရှိတဲ့သွေးတွေဖောက်ချလိုက်မယ်တန်ရှင်းနေစဲလိပ်ပြာဟာအမောင်ခက်ထဲမှာလဲလှပနေမြဲတောက်ပစဲမိုးတက်ငိန်ဦး
ရေဒီယို NUG မှာဆက်လက်အတန်းလွှင့်နေပါတယ်အခုဆက်လက်ပြီးတော့တော်လိုင်းတေးဂီတာအစီအစဉ်မှာညသိန်းတန်းရေးသားထားပြီးတော့ဘာတီတီးဆိုထားတဲ့ခစ်ပြောင်းလှိုင်းများသို့ဥညွတ်ချင်းဆိုတဲ့တော်လိုင်းတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုနောက်ဆုံးတစ်ပုဒ်အနေနဲ့တိုင်းသားဘာသာစကားအစီအစဉ်မှာစကောကရင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုနော်ຫນွေဦးပွင့်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟယ်လိုဝီမလာကမတာဘူးပစောစဝါတီတော့ကွမ်မူကတော့ပါတီလို့အန်ယူဂျီကွမ်လီလို့ဒါရိုက်တာကလည်းဒီပလိုမာညီလို့အခဲဤဒေါက်တာမီအတော်ဘူးဒါပစောတခါနေညာနော်ຫນွေဦးပွင့်ဤတပတ်ကနေသိနေလို့ တန်ဆောခတီတီမီဝဲတာချုပ်ဖို့သူမှုတော့မိုးပွားချောက်ကရမဲဝဲကမိတီတော့ NUG တာတော်တော်ကိုတူဥယင်မတဖာထီလိုအဖို့တကိုဝဲတာခင်နေလို့ချုပ်ဖို့သူမှုမိုးပွားချောက်ကရမဲဝဲကမိတီတော့ NUG တာတော်တော်ကိုတူဥယင်မတဖာနေဖဲခီထခီစီယန်နီလာယူခီစီခွီတော်နီလာအွန်လိုင်းတဆော့မဝဲတာထီလိုတာနေလို့လဲတာထီလိုတာအဖို့ဘာထွက်တော့ချုပ်ဖို့သူမှုဝီခေါ်တီတာအတာဆိုတာလို့တဖာဖြူကိုရီသူဝီကလိုတာအတာတဖာတော့ခါဆူညာတာဖီတာမလကမာဝဲတဖာခေါ်လဲအိုဖို့တဘတကူဝဲတာနေလို့ခါဆူညာတာဖီတာမလကမာဝဲတဖာတခေါ်မင်ဝဲတာတဲမကွေးကော်တို့သူဝီကလိုတာတို့လဲတဖာအိုဖို့ဝဲတာဝီတာတော်တော်ကုတိုဝဲကလိုအဖေါ်လာသူရီသူဖို့တဖာကနော်ဖလိုတာမူတာဝီတာဖီတာမတဖာကဖီမဝဲကခုတော်မဖတ်တော်ဝဲတာအော်ခီကလုစီဝီဘဘထွဲအထီအချီတဖာကနောဖလိုတာတော့ကတူဝဲအောကပဖိုတာအောမီဝဲတာတာတော်တော်ကိုတိုဝဲကလိုမကွေးကော်တို့တူဝဲကလိုအပူဘဘမူမာတာတဖာအိုကတိလိုတာဘူဘူတတီဝီကပဖိုမာတကိုတာထူဟုအပူစညောအလောဝဲတာအရင်းနေပဒုန်နေပါတာစောနေလောဒါကစောခီဒီမီဝဲတာအန်ယူဂျီတောင်စုကလေးကိုတိုဝဲကလိုလူနေအတော်ဘူးတောင်စုကလေးတာသူထော်တကထိုးတကရခုခမူနာကိုတေရခီစီယောကပမတဘိုးရေရခွေးကဖိမတကိုဝဲတာရင်းနေလောဒီကတိုခီစီတနေလိုက်ဖရဒူကီတိုခီစီယနေလိုက်ဖရတောင်စုကလေးတာသူထော်တကထိုးတကရခုခမူနာကိုတေရခီစီယောကတော့ပမတဘိုးရေရခွေးကဖိမတကိုဝဲအေအန်ယူဂျီတောင်စုကလေးကိုတိုဝဲကလိုလူနေအတော်ဘူးတဖိတမတဖဖဲလာယူလီတတော်နီဘာတာပါဖလာဝဲတာနီလို့ဘာခတိုက်တကွာထွဲမူအိုဒဟူတာဒေလော်နီဘာအဝဲတာတကလော်လွေကလပ်လေတဒူအိုဖလက်ထော်တခေါ်အဝဲတာတကလာတကထုပ်လေတပွဲအိုဖလက်တခေါ်နီတကလာခိကထုပ်လေဖီမာနီဝဲတာအရင်းနီပတိညာပါနီလို့ဘာစူပါဆာအဝဲတာခိစီလွေကလော်ပလေဒေါ်ဘာဆာလုအဘာတာကွဲကာတာအဝဲတာခွေကလပ်လေဘာဆာလုတရှောအဆူတာလောအကာအဝဲတာခွေကထုပ်လေနီပတိညာပါစီကောနီလို့တကတိပါကျုပ်ပလတကထိုးခေါ်ရတဲ့စီတပလအပူပါကျုပ်ဖို့တကလောခွီကလာတဲ့ကထိုးတစီနွေကအော့ကျိုးတောက်စုခိတာဖိတာမတဖာစီကောနေဖီမဝဲတာနေပတိညာပါနီလောတော့တိညာပါဝဲတာထဲတဆာဟီတပူတပူရေကလုတဖာဟိုဘာခတာကုဆာယဘလာတဖာနေကာနေတီဝဲအရင်နေပထုန်နေပါတာစောနေလောတကဆောဆုမညာတီမြဝဲတာဖာဆောင်းဝေပယောတုခလာယာတရာတစီလွေအီနဒွေမနီဝဲတာဝေကောစီတီကောထွထဝဲတာအက်ဖ်စီခေကထိုဂျီတာတူကဘောယူတဆူခါလော့တန်နေဝဲအေကညောဝတပါဖိုတပဆာကရထူထဝဲတာရင်းနီလောဖာဆောင်းဝေဝီခေါ်တီပယောသူဟိနေဆူတဆူတာကမောပယောသူခါလာယာတရာတဆီလီတော့ခါလာယာတရာတဆီရတဖာနေကညောဝတပါဖိုတပဆာကရတဖာနေဖဲခေထိုခိစီယနီလာယူခိစီရတော့နေစထထူတာတော့ဖဲလာယူတတဆီနီမနေဝဲပယောသူခါလာယာတရာတဆီလီအေထူထဝဲတာကစောနေလောလတတူအခုဒီညောနေအတော့ပယောသူတဖာသူဝဲတာတတူကဘောယူတဖာအကလူကလူနေပတိညာပါစေကောနေလောဖဲလာယူလီခီတော်နီဝတနာရီတခေါ်ဆက်တော့ဒူတာအဖမေလွတ်တာပဆတ်သူတခေါ်နေခါလော့တဲဝဲတာပယောသူကဘောယူ FTC ခီကထိုဂျီတော့ကဘောယူအီလော့တဲဟာဂောဝဲရင်းနေပတိညာပါနေလောဖဲလာယူလီတတော်နီမူခေလော့ခီနာရီကတော့ဖာဆောင်းဝဲကပုတ်ကပန်းနေစေကောကညောဝတဖာဒူတာရင်းနေပတုန်နေပါတာစောနေလောဒါကစကီတတ်တယ်မြဝဲတာဝလီဝီနီတတ်တူစုဝဲအခေါ်ပါလောက်ကောပူချာကဘာဒူဝဲထားရင်းနီလောကညောခေါ်စေကိုချိုတဲ့ကော်ပီယောခေါ်စကပါဝလီဝီနီဖဲလာယူလီလွီတော်နီပယောတူတော်ခေန်ယူတော်ကိုရမဲဝဲတာပါဖို့တူတပါဘဆတတ်တူစုဝဲဟိုစုကဝဲဖတ်တူတပါလောဝဲတာလွေဝီပူဟိုတော်တပူဖာဝဲဝီပါလောက်ကောတဲကဘာဒူဝဲနီပတိညာပါလေပါလောက်ကောတဖာအိုနီလောဖဲဝေါ်အနိုင်တစီခေါ်စကတော်ခေန်ယူတာပါဖို့တူတပါနီဝလီပယောတူတဲ့လပတူတော်ထီတဲလကကိပယောတူတဲ့လပတူတဖာလက်တွေ့ဝဲတာလွေထရွန်တော်ပယောတူတခေါ်ဒီဒီကေဝဲတာလက်စုဝဲဖတ်တို့တဖာဟိုဖဲဝလီဝေခိုပဝလီအပူစုဝဲဖတ်တို့လောဝဲတော်ပါလောကောတဲဘာဒူဝဲတာနီပတိညာပါနီလောပါလောဘာဒူတဖာနီစရဝဲတာစုကောချက်တဲ့တခေါ်တော်ဥဆာယဘလနီဝဲတော်ဖဲကောဆေတော်တကလို့တဘီတဘခုခွာဝဲတဒူတယာတောက်တာတဖာနီလောမေလဲတဘူဟိုဝလီဝေပူပဝေပူတဖာဘာခေကွီဝဲစုကောချက်တဲ့ကောဆေတခေါ်ဝီလဲကောချက်တဲ့တခေါ်နီပါလောအလဲခွေဝတဖာဟောတမစတိုက်ထကထတဖာဖိမနေဝဲလီကိုစတဲ့တန်စောဝဲကလပဖလာဝဒတူပထုန်နေပါထဆောနီလောဒါဆိုလေးပါဖနေတူတဖာရီဒါပင်းနီလောဟာဒုကနာဘာချာကိုကိုဒီနောရတဲ့ငတူပါမထဘုန်နေတူ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။